Welcome to the Voice of America in Burmese.
မင်္ဂလာနေ့ကမှာတော်တာရှင်များရှင်2019ခုနှစ်မတ်လ31ရက်တောက်ချာနေ့ညနေခင်း VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိ9တိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုံးလင်းပေးနေပါတယ်။ကျွန်မအီတန်စမဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးတော့မှာပါ
။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ NATO ဖွဲ့ဝင်တွေနဲ့ Belgium နိုင်ငံ Brussels မြို့မှာတွေ့ဆုံနေတဲ့ American နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာမာမေးနိုင်ငံတွေရဲ့ကာကွယ်ရေးသုံးစစ်တွေတွန်းမြှင့်မှုတိုက်တွန်းလိုက်ပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နဲ့နယ်စပ်လူမျိုးစုဒေသကလူစီကားဈေးထဲမှာပြင်းထန်တဲ့ဘုံတလုံးပောက်ခွဲတဲ့အတွက်လူ22ယောက်ထဲမှနေသေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေတူကြီးညာပေးဆောင်မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနာဆင်ကြမှာကအစိုးရတက်တန်းတစ်နှစ်ပြည့်အထိမ်းမဲ့ဂျာတာရင်းညာတော်ကဒေါအောင်ဆန်းစုကြည်ပြောသွားတဲ့မင်းကွန်းပေါ်မှာတိုင်းရင်းသားခေါင်းဆောင်တွေတုံ့သက်ကြတာမှာ
မရှိဘူးလို့ပဲပြောရမှာပေါ့လေ။မှန်ကတော့ဒီစီဝါရေးမူဝါဒနဲ့ပတ်သက်ပြီးတော့ပါတီကဆုံးဖြတ်ထားတဲ့
ရှန်တိုင်းသားများဒီမိုကရက်တစ်ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်ဒေါ်ဆန်းစုကြည်မင်းကွန်းပေါ်မှာဦးအောင်သူငင်းဦးစေရသူတို့ရဲ့တုံးသက်ချက်တွေအပြင်နိုင်ငံရေးပါတီဖြစ်မြောက်ရေးကော်မတီတရက်ကိုဖွဲ့စည်းမယ်လို့နိုင်ငံရေးပါတီတရက်ပေါ်ထွန်းကြီးကဆွေးနွေးပွဲဒုတိယနေ့အကြောင်းစာရတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးထိတ်တဲရောက်တဲ့တင်းတွေကိုကိုအောင်လည်းဦးနဲ့နန်းလောင်တို့ကကြေညာပေးသွားမှာပါရှင
်။မြောက်အတ္တလန္တစ်စာချုပ် NATO ဖွဲ့ဝင်နဲ့ဘယ်ဂျင်နိုင်ငံဘရက်ဆယ်မြို့မှာတွေ့ဆုံနေတဲ့အမေရိကန်နိုင်ငံဝန်ကြီး Rex Tillerson ကမာမေးနိုင်ငံတွေရဲ့ကာကွယ်ရေးသုံးစစ်တွေတွန်းမြှင့်မှုဒီကနေ့ပဲပြောကြားလိုက်ပါတယ်။ UN နဲ့ Syria တို့လိုနေရာတွေမှာ NATO ဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းမြစ်တွေဗန်နာရေးထောက်ပံ့တွေပြည့်ပြည့်စုံစုံရဖို့လိုအပ်ကြောင်းမာမေးဖွဲ့ဝင်နိုင်ငံတွေကနိုင်ငံဝန်ကြီးတွေကိုပြောကြားခဲ့တာပါ။ Ukraine နိုင်ငံပေါ် Russia ရဲ့ရန်လိုမှုတွေကိုဆွေးနွေးလိုကြောင်းလည်းဒီကနေ့စောပိုင်းမှာပဲဝန်ကြီး Tillerson ကပြောကြားထားပါတယ်။ NATO ဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းမြစ်တွေရရှိဖို့ IS အစိုးရအုပ်စုပါဝင်အချမ်းဖက်ဝါဒတိုက်ဖြတ်ရေးဥရောပမှာ NATO ဖွဲ့ရဲ့အနေထားထူးသဖြင့်ယူကရိန်းနဲ့တခြားဒေသတွေမှာရုရှားရဲ့ရန်လိုတဲ့လုပ်ရည်တွေကိုတုံ့ပြန်ရမှာအရှေ့ဥရောပမှာမာမိတ်ဖွဲ့ရဲ့ရည်တည်ချက်စတဲ့အရေးကြီးတဲ့ကိစ္စ၃ရပ်ကိုဆွေးနွေးသွားမှာဖြစ်ကြောင်းလဲဆွေးနွေးပွဲအတွက်ဘယ်ဂျင်နိုင်ငံဘရက်ဆယ်မြို့ကိုရောက်ချင်မှာပြောဆိုခဲ့တာပါ။ဝန်ကြီးတယ်လက်ဆန်ရဲ့မှတ်ချက်ဟာဇန်နဝါရီလမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရတက်လာပြီးတဲ့နောက်ရုရှားအပေါ်အပြင်းထန်ဆုံးပြောဆိုခဲ့တဲ့သဘောထားတွေထဲမှာတစ်ခုပါဝင်လဲဖြစ်ခဲ့ပါတယ်။ဝန်ကြီးတယ်လက်ဆန်ကတူရကီဆိုရထိတ်တန့်ခေါဆောင်နေနဲ့အန်ကာရာမြို့တော်မှာတွေ့ဆုံပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲဘရက်ဆယ်မြို့ကိုရောက်လာတာပါ။သမ္မတရစ်ချတ်တိုင်ရဲ့ R1 ပါဝင်ထိတ်တန့်ဆိုရတာဝန်ရှိသူနဲ့တွေ့ဆုံပြီးတဲ့နောက်တူရကီကယုံကြည်ရတဲ့မာမေးနိုင်ငံတနေငံဖြစ်နေလဲချီးကျူးခဲ့ပါတယ်။အဲစစ်သွေးကြွတွေကိုခြေမုံးရေးမှာတူရကီနိုင်ငံရဲ့အရေးကြီးတဲ့အခန့်ကဏ္ဍကိုလည်းအလေးထားပြောကြားသွားတာပါ။ဒါမှမဟုတ် NATO ဖွဲ့ဝင်တွေဖြစ်တဲ့အမေရိကန်နဲ့တူရကီကြားအဲစစ်သွေးကြွတွေခြေမုံးရေးမှာစီးရီးယားနိုင်ငံကကတ်လန်နိုင်ငံဖွဲ့တစ်ခုဖြစ်တဲ့ PYD နဲ့ပြည်သူစစ်တွေကိုအမေရိကန်ကထောက်ခံမှုပေးနေတဲ့ပုံမှာတော့သဘောထားကွဲလွဲနေစေဖြစ်ပါတယ
်။ဥရောပသမဂ္ဂ EU ထက်ကပရတင်နိုင်ငံခွဲထွက်၍ညှိနှိုင်းမှုနဲ့ပတ်သက်လို့ဘလို့ဆုံးဖြတ်ချက်မျိုးမှမဆိုလူရရဲ့ဘဝရည်တည်ရေးကိုပထမဦးစားပေးမယ်လို့ဥရောပကောင်စီဥက္ကဋ္ဌကပြောပါရယ်။ပရတင်နိုင်ငံတွင်းမှာဥရောပသမဂ္ဂဝင်နိုင်ငံသားတွေနေထိုင်လုပ်ကိုင်နေကြတယ်လို့ဥက္ကဋ္ဌ Donald Tusk ကတောက်ကြနေမှာပြောပါရယ်။ခွဲခြားဆက်ဆံခြင်းမရှိစေရဘူးဆိုတဲ့အပြန်အလှန်အာမခံချက်နဲ့ပရတင်ခွဲထွက်သွားပြီးရင်အဲ့ဒီမှာလုပ်ကိုင်နေကြတဲ့လူရရဲ့အခြေအနေအဆင့်တန်းကိုတည်ငြိမ်အောင်လုပ်ပေးရမယ်လို့ပြောပါရယ်။ EU အဖွဲ့ဝင်အဖြစ်ကထားရှိခဲ့တဲ့ငွေကြေးဆိုင်ရာတာဝန်ခံမှုအလုံးကိုပရတင်နိုင်ငံအနေနဲ့လေးစားလိုက်နာရနိုင်မယ်လို့ Tusk ကပြောပါရယ်။ EU အဖွဲ့ဝင်နိုင်ငံ28နိုင်ငံစလုံးကလူမှုအတိုင်းဝိုင်းနဲ့သိပ္ပံပညာရှင်တွေ၊ခြံမြေလုပ်ကိုင်သူတွေအားလုံးပေါ်ပေးစရာရှိတဲ့ငွေတွေနဲ့ပေးထားတဲ့ဂရီကဝတ်တွေအရာသူတို့အားလုံးကိုမြင့်မြတ်တက်တာဆက်ဆံရမယ်လို့ဆိုပါရယ်။ EU အဖွဲ့ဝင်ကျန်28နိုင်ငံအတွဲလမ်းညွှန်ချက်တွေကိုဥရောပသမဂ္ဂရဲ့အလဲကျဥက္ကဋ္ဌဖြစ်လာမဲ့ Malta ဝန်ကြီးချုပ် Joseph Muscat နဲ့လက်ရှိဥက္ကဋ္ဌ Tusk တို့ကရေးဆွဲကြပါရယ်။ပရတင်ခွဲထွက်ရေးနဲ့အနာဂတ်ကုန်သွယ်ရေးအတွက်စတင်ဆွေးနွေးပြောဆိုဖို့ပရတင်ဝန်ကြီးချုပ် Theresa May ရဲ့ပန်ကြားချက်ကိုတော့ EU ဥက္ကဋ္ဌကလက်မခံပါဘူး။ပရတင်နိုင်ငံခွဲထွက်ရေးနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုတွေမှာခါတိမှုကင်းကင်းနဲ့စိုးရိမ်မှုတွေမရှိဖို့ EU ဥက္ကဋ္ဌကကြိုးပမ်းနေတာပါ။ဒီလိုခွဲထွက်ခြင်းဟာပရတင်နိုင်ငံအတွက်ဒဏ်ခတ်ပီးသားဖြစ်တာကြောင့်ခွဲထွက်ရေးဆွေးနွေးပွဲမှာပရတင်ကိုပြစ်ဒဏ်ခတ်မှာမဟုတ်ဘူးလို့ Tusk ကအတည်ပြုပြောဆိုပါရယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလူမျိုးရေးအကြံပေးအရာရှိအောင်မိုက်ကယ်ဖလင်းကသူ့ပေါ်အရေးမြူပဲတက်ညာခွင့်ပြုမယ်ဆိုရင်သမ္မတထရမ့်ရဲ့ယူကော့ဘွယ်တောင်းရှိသူတွေနဲ့ရုရှားအစိုးရအရာရှိတွေကြားဆက်သွယ်မှုတွေကိုလွတ်တော်ကစုံစမ်းမှုတွေမှာပူးပေါင်းဆောင်ရွက်ဖို့ကန့်လန့်လိုက်ပါတယ်။အမျိုးသားလူမျိုးရေးအကြံပေးအရာရှိအောင်လူငယ်ချမ်းသာဝင်ရဖို့ ညှိနှိုင်းနေပေမဲ့တောင်းဆိုခြင်းနဲ့ပတ်သက်လို့သဘောတူညီချက်မရသေးတဲ့ကြောင်း Wall Street Channel ကပထမဆုံးအကြိမ်ဖြစ်မနေ့ကသတင်းဖော်ပြခဲ့တာပါ။ငြိမ်းချမ်းမှုချုပ်ကြီး Flynn အနေနဲ့ပြောစရာအကြောင်းတွေရှိနေပြီးအချိန်နဲ့ပြီးရင်ပြောဖို့ဆန္ဒရှိတဲ့အကြောင်းသူ့ရဲ့ကျိုးဆောင်ရှင်နေ Robert Kellner ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အထက်နဲ့အောက်လွတ်တော်တောင်းလိုင်းကော်မတီတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေရှိတဲ့အကြောင်းအတည်ပြုနိုင်ခဲ့ပေမဲ့အသေးစိတ်ချက်လက်တွေကိုမပြောနိုင်ကြောင်းလည်းပြောဆိုခဲ့တာပါ။နိုင်ငံရေးအရအတိတ်ဆောင်မခံနိုင်တဲ့ခြေနေမျိုးမှာမတရားသဖြင့်အရေးယူမခံရအောင်အမှတ်ကန်ချက်ရဖို့ကြိုးစားတာကြိုးချောင်းစီလွတ်မှုရှိတယ်လို့လည်းရှင့်နေကရနာကပြောဆိုခဲ့ပါတယ်။ငိမ့်စားဖို့ချုပ်ကြီး Flynn ဟာအမေရိကန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးနဲ့အဆက်အသွယ်လုပ်ခဲ့တာတွေရှိပေမဲ့ဒုသမ္မတ Mike Pence ကိုပြည့်ပြည့်စုံစုံမပြောဘဲထိန်ချန်ထားခဲ့ကြောင်းတွေ့ရှိခဲ့ရကသမ္မတ Trump ရဲ့အနီးကပ်ဆုံးအကြံပေးပုဂ္ဂိုလ်တစ်ဦးဖြစ်ကနေပြီးတော့ဖီယာထပ်ဖို့ဖီယာပြီးခံခဲ့ရပါအမေရိကန်အထက်နဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီတွေကတော့ပြည်ထောင်နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်နောက်ရှက်ဖို့ကြိုးပမ်းခဲ့တဲ့ရုရှားစိုးရွားရဲ့တာဝန်ရှိသူတွေနဲ့သမ္မတထရမ့်ရဲ့လူယုံတွေအဆက်အသွယ်လုပ်ခဲ့တာတွေရှိမှရှိစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်
မနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်နောက်ခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်အမတ်တွေကိုလျှို့ဝှက်ဆက်ရက်စာရန်အထောက်အထားတွေစမ်းစစ်ဖို့အင်ဘီရိုကဆင့်ခေါ်ထားပါတယ်ဒီအထောက်အထားတွေကိုကြာလပတင်းနေ့မှာအောက်လွှတ်တော်စုံစမ်းရေးကော်မတီကလက်ခံရရှိထားတယ်လို့အောက်လွှတ်တော်အမတ်တွေကအတည်ပြုပါတယ်ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့အတိုင်းလုပ်ကိုင်နေပါတယ်ဆိုပြီးအင်ဘီရိုပြောခွင့်ရရှောင်းစပိုက်ဆာကလည်းခုခံပြောဆိုထားတာပါထောက်လိုင်းရေးလျှို့ဝှက်အထောက်အထားတွေကိုကြည့်ရှုစစ်ဖို့သက်ဆိုင်ရာလွှတ်တော်အမတ်တွေကိုဖိတ်ကြားထားတယ်လို့ရှောင်းစပိုက်ဆာကပြောပေမဲ့ထောက်လိုင်းရေးဆိုင်ရာအစီရင်ခံစာကိုကြည့်ရှုဖို့ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကအင်ပီရိုကိုအောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီဥက္ကဋ္ဌဒေဗင်နျူနက်စ်လာရောက်တဲ့အကြောင်းသတင်းထောက်တွေရဲ့အမေခွန်းကိုတော့သူကအတိအကျဖြေကြားခြင်းမရှိပါဘူး။နျူနက်စ်ကိုထောက်လိုင်းရေးဆိုင်ရာထိတ်တန့်သတင်းအချက်အလက်တွေကိုပေးတယ်ဆိုပြီးဆွဆွဲခဏရတဲ့ New York Times သတင်းစာကဖော်ပြတဲ့အင်ပီရိုအရာရှိနှစ်ယောက်ရဲ့နာမည်တွေကိုစပိုက်ဆာကအတိမပြုတ်တလို့ညင်လဲမညင်ပါဘူး။သမ္မတ Trump ကိုအကာအကွယ်တချို့ပေးဖို့အတွက်အင်ပီရိုအရာရှိတွေကနျူနက်စ်ကိုသတင်းတွေပေးခဲ့တယ်ဆိုတာပေါ်လာတယ်လို့ Center for America Progress ကအကြီးတန်းသုတေသီ Cap Good ကပြောပါတယ်။မနေ့ရွေးကောက်ပွဲကလာမှာ Trump တာဝါကဖုန်းတွေကိုသမ္မတဟောင်းအိုဘားမားကကြားဖြတ်နှာထောင်ခဲ့တဲ့ဆိုတော့ March 4ရက်နေ့ကဆွဆွဲပြောဆိုမှုကြောင့်သမ္မတ Trump ကြည်ကြဲပြင်းပြဝေဖန်ခံရတာပါဒီလိုဖုန်းခိုးနှာထောင်တဲ့ထောက်ထားတွေမတွေ့ရဘူးလို့ American ထိတ်တန့်ထောက်လိုက်ရင်းနဲ့တရားဥပဒေစိုးမိုးရေးအရာရှိတွေကအကြိမ်ကြိမ်ပြောဆိုထားတာဖြစ်ပါတယ
် VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းနိုမီတာ18 kHz 16683လိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်တဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပါကစ္စတန်နိုင်ငံနောက်မြောက်ပိုင်းအာဖဂန်နဲ့နယ်စပ်လူမျိုးစုဒေသကလူစီကားရဈေးတစ်ခုထဲမှာပြင်းထန်တဲ့ဘုံတလုံးဒီကနေ့ပောက်ကွဲရာကလူ22ယောက်ထဲမှနေသေဆုံးပြီး50ယောက်ထဏ်ရခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ဈေးပန်းရရှိထားတဲ့ကိုအရမ်လူမျိုးစုဒေသရဲ့အစိုးရလုပ်ငန်းတွေရှိရာပရာချင်နာမြို့မှာအမျိုးသမီးဝတ်ပြုသူတွေလာရောက်လို့ရှိရဲရှီယာမွတ်စလင်ပလီအဝင်ဝမှာပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုရန်တွေ့ခဲ့တဲ့သူတွေနဲ့ဒေသခံနိုင်ငံရေးသံဝန်ကပြောပါရတယ်။ကာဗွန်ခွဲတက်ခတ်မှုကိုအဝေးထိန်းစနစ်နဲ့ပောက်ကွဲခဲ့တာလားအထူးကံတက်ခတ်ခဲ့တာလားဆိုတာကတော့နှစ်တလုံးရှင်းရှင်းလင်းလင်းမသိရသေးလို့တက်ခတ်မှုတွေဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြီးညာတာမျိုးလည်းမရှိသေးပါဘူး။ဒါရအပြင်းထန်ရသူတွေတဲ့ရသူတွေများတဲ့အတွက်လည်းတည်ဆုံတဲ့သူအရေးအတွက်ပို့ထိုးလာမှာစိုးရိမ်နေပါတယ်။လူသူလမ်းဝေးတဲ့ဒေသကထိခိုက်ဒဏ်ရာရသူတွေကိုအမြန်ဆုံးကယ်ဆယ်နိုင်မှုရရင်တွေဆီလုခဲ့ကြောင်းလည်းပါကစ္စတန်စစ်တပ်ကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ပါကစ္စတန်ဝန်ကြီးချုပ်နော်ရှရက်ဖ်ကတော့တက်ခတ်မှုကိုပြစ်တင်ရှုတ်ချခဲ့တယ်လို့တပ်ပြည်မှာချမ်ပက်ဝါရာအမြင့်ပြောင်းလုပ်ဖို့ထပ်မံကလေးပြုပြောချခဲ့ပါတယ်။ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒေးဗစ်ဟေးလ်ကလည်းတက်ခတ်မှုပေါ်ရှုတ်ချလိုက်ပြီးအချမ်ပက်ခွင့်ရတွေကိုချေမှုန်းမှုပါကစ္စတန်နဲ့ဆက်လက်လက်တွဲဆောင်ရွက်သွားမယ့်အကြောင်းလည်းပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှေ့လာတဲ့တွေ့ဆုံမှုကနေနိုင်ငံဆက်ဆံရေးတိုးတက်လာစေမယ့်မံကန်တဲ့လမ်းကြောင်းတစ်ခုချမှတ်နိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးဇန်ရှီကွမ်ကပြောပါရယ်တရုတ်နိုင်ငံကိုတင်သွင်းတဲ့အရက်ဖက်သုံးနည်းပညာအစီအမံကုန်ပစ္စည်းတွေအပေါ်ကန့်သတ်ချက်တွေလျှော့ချပြီးအမေရိကန်ပြည်ထောင်စုတွင်တရုတ်ရင်းနှီးမြှုပ်နှံမှုတွေအတွက်ပုံမကောင်းမွန်တဲ့ဝန်ကြီးတစ်ခုအနေထားတစ်ခုဖန်တီးပေးရင်တော့ကာကွယ်ရေးဆိုင်ရာမညီမျှမှုပြဿနာကိုဖြေရှင်းနိုင်မှာပါတရုတ်အမေရိကန်ကုန်သွယ်ရေးပုံမမျှတအောင်အကောင်းဆုံးဆောင်ရွက်ဖို့တရုတ်အစိုးရအနေနဲ့အမေရိကန်နဲ့အတူဆက်လက်လက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့တရုတ်ဒုနိုင်ငံခြားရေးဝန်ကြီးကပြောပါရယ်တရုတ်နဲ့အမေရိကန်ကောင်ဆောင်တို့ဟာလာမယ့်ဧပြီလ6ရက်နေ့ခုနှစ်ရက်နေ့တွေမှာဖလော်ရီဒါပြည်နယ်ကထရန့်ပိုင်အပန်းဖြေစခန်းတစ်ခုမှာပထမဆုံးအကြိမ်တွေ့ကြမယ်အကြောင်းကြေညာအပြီးမှာပဲမစ္စတာချက်ခေါက်ကနိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောသွားတာပါနိုင်ငံခြားကုန်သွယ်ရေးကိစ္စအပြင်မြောက်ကိုရီးယားအရင်နဲ့တောင်တရုတ်ပင်လယ်ရေပိုင်းနဲ့အငင်းပေါင်းမှုလို့ပြဿနာကြီးတွေရှိနေချိန်မှာနိုင်ငံကောင်ဆောင်တို့တွေ့ဆုံကြမှာဖြစ်ပါရယ်
တောင်ကိုရီးယားနိုင်ငံမှာယာယီကဖေရှားခံထားတဲ့သမ္မတဟောင်းဘက်ကဝန်ကြီးကိုဖမ်းဆီးလိုက်ပြီးမြန်မာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အကြောင်းကြီးကြီးကျယ်ကျယ်တုံ့ပြန်တာမျိုးတော့မတွေ့ရပါဘူး။အာဂရီလိုက်စားမှုအာဏာအလွဲသုံးစားမှုတွေနဲ့ဖမ်းဆီးဖို့တရားရုံးကအတိပြုဆုံးဖြတ်ခဲ့ပြီးနောက်တောက်ချန်နေအစောပိုင်းမှာပဲဖမ်းဆီးလိုက်တဲ့အကြောင်းတောင်ကိုရီးယားမှာပထမဆုံးအကြိမ်ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့သမ္မတတူထောင်နဲ့ရောက်သွားခဲ့တာပါ။မတင်ငါစရာကောင်းတဲ့ Foundation တစ်ခုအတွက်ကိုရီးယားစီးပွားရေးလုပ်ငန်းကြီးတွေထံကနေရင်းနှီးသူမိတ်ဆွေတူဖြစ်တဲ့ကျွဆွန်ဆေးကအလူငွေဒေါ်လာ69စံအတင်းကျပ်တောင်းခဲ့ကြောင်းဆွဆွဲခံခဲ့ရတဲ့နိုင်ငံရေးအရှုပ်တော်ပုံနဲ့ဆက်နွယ်ပြီးသမ္မတဟောင်းပေါ်ရာဇဝတ်ကြောင်းနဲ့အရေးယူခံခဲ့ရပြီးတဲ့နောက်မှာပဲရာလူကထွက်ပြေးခဲ့ရတာပါ။သမ္မတကိုအရေးယူဖို့လာပေါင်းများစွာကြိုးပမ်းမှုတွေကြောင်းကိုရီးယားလူလူကြားသဘောကွဲကွဲစရာတွေဖြစ်ခဲ့ရတယ်လို့ရာလူကထွက်ပြေးဖို့တောင်းဆိုသူတွေနဲ့သမ္မတကိုလိုလားတဲ့သူတွေရဲ့ဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်ခဲ့ရမှာသမ္မတကိုထောက်ခံသူ၂ယောက်ကလည်းရင်းနဲ့ဖြစ်တဲ့ဒီကိုင်းတွေမှာသိဆုံးခဲ့ရတာပါ။ပါတီပြောသမ္မတဟောင်းရဲ့ပါတီပြောဝင်ရသူဂျေချွန်ဂျေကတော့ဖန်ဆီခံရမှုတွေစိတ်မကောင်းတဲ့အကြောင်းနဲ့သမ္မတဟောင်းတူကိုဖန်ဆီလိုက်တဲ့ရင်းနာစရာဖြစ်မျိုးကိုရီးယားရာဇဝင်မှာနောက်ထပ်မကြောဘူးမျှော်လင့်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
။ပြန်အသုံးပြုလို့ရတဲ့ rocket ဒုံးယဉ်တွေအာကာသရေးစီလုပ်ဖို့ဆိုတဲ့ပုဂ္ဂလိကပိုင် SpaceX Company ရဲ့လမ်းပြမြေပုံအတွက်သမိုင်းတွင်တဲ့အောင်မြင်မှုကြီးရလိုက်ပါပြီ။ကမ္ဘာပတ်လမ်းကြောင်းထက်ကနေပြန်အောင်လာတဲ့ရိတ်ခါပို့ Falcon 6အာကာသယာဉ်ကိုကမ္ဘာမြေပြင်ပေါ်မှာပြန်လည်ပြင်ဆင်ပြီးတော့ကြာရာပတိနေ့ကကမ္ဘာပတ်လမ်းကြောင်းထက်ကိုပြန်ပြီးလွတ်တင်လိုက်တာပါ။ရိတ်ခါပို့အာကာသယာဉ်တွေရဲ့ကုန်ကျစရိတ်ဖြတ်တော့နိုင်ဖို့ရင်တွေကိုပြန်လည်အသုံးပြုနိုင်ရေးဆိုတဲ့ဘီလီယနာတရေကြီး Elon Musk ရဲ့ရွေးချယ်အတွက်အဓိကအောင်မြင်မှုခြေလှမ်းတစ်ရပ်လည်းဖြစ်ပါတယ
်ကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတရေနေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တရေဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ပြောသွားတဲ့မင်းကွန်းအပေါ်မှာတိုင်းရင်းသားခေါင်းဆောင်တွေဘက်ကတုံ့ပြန်ချက်ကိုတင်ဆက်ပေးကြပါတယ်အစိုးရတတန်တနစ်ကြည့်အထိမတ်ကြာတာရင်းညတော့ကဒေါ်ဆန်းစုကြည်ပြောတဲ့မင်ကွန်းအပေါ်မှာဘဝင်မကြတဲ့သူတွေထဲမှာတိုင်းရင်းသားနိုင်ငံရေးပါတီတွေကခေါင်းဆောင်တွေလည်းပါဝင်ပါတယ်အဲ့ဒီကခေါင်းဆောင်တချို့ရဲ့အမြင်သဘောထားတွေကိုထိုင်းချီဆိုင်အဖီယိုမြန်မာပိုင်းသတင်းတောက်နိုင်ကွင်းကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
ဟုတ်ကဲ့ပါအစိုးရအနေနဲ့ပြီးခဲ့တဲ့တနှစ်သာသက်တမ်းတွင်စီးပွားရေးနဲ့ပတ်သက်ပြီးရှင်းလင်းသိကျတဲ့မူဝါဒတွေအခုချိန်ထိမရှိသေးဘူးလို့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲသွန်းကအခုလိုထောက်ပြပါဗျာ
မရှိဘူးလို့ပဲပြောရမှာပေါ့လေမှန်ကတော့ဒီစီးပွားရေးမူဝါဒနဲ့ပတ်သက်ပြီးတော့ပါတီကဆုံးဖြတ်ထားတဲ့ဟာရှိတယ်ဆိုရင်လည်းဒေါန်ဆန်းစုကြည်ရမကဘူးပေါ့နော်သူရဲ့အခုဝင်ကြီးအဖွဲ့တွေကစီးပွားရေးဝင်ကြီးကုန်သွယ်ရေးဝင်ကြီးတွေစီမံဘာနာဝင်ကြီးတွေသူတို့တွေကလည်းနားလည်ပြီးတော့ဒီအပေါ်မှာ apply လုပ်ရမှာပေါ့နော်ဒါကိုကျွန်တော်လက်တွေ့အသုံးချတာတွေကျွန်တော်ရှိရမှာပေါ့အခုအဲ့ဒီလိုမျိုးချိုးတဲ့နေတဲ့အပြင်ဒေါန်ဆန်းစုကြည်ကိုနိုင်ကလည်းအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ iron site ပြီးတော့ကြောကြားတာတွေပါရင်စိတ်မရှိလောက်စီးပွားရေးနဲ့ပတ်သက်ပြီးတော့တော်တော်ကြီးကဟိုအောက်ကဝင်ကြီးတွေအစိုးရအဖွဲ့ဝင်တွေဘလောက်လုတ်ပိုင်ခွင့်ပေးတယ်လဲလို့နော်အဲ့ဒီလာတွေလည်းနည်းနည်းတော့ပြဿနာရှိတယ်လို့ထင်တယ်စီးပွားရေးအခုလုတ်တဲ့လုပ်ငန်းကြီးတွေလုတ်တဲ့လူတွေဆိုရင်သူတို့လုပ်ငန်းတွေကအခုကရက်နေတဲ့အခါကျတော့ကန်တာတွေဆက်ပြီးတော့လုတ်ဖို့ဟာဖြစ်ဖို့တင်လိုက်လို့ရှိရင်မကြလာဘူးဒါဟိုသူတို့အနေနဲ့ဒီအစိုးရရှိမှတချို့ရကြရရှိတဲ့လုပ်ငန်းရှင်တွေပါတွေကအတင်ပြီးဆိုလို့ရှိရင်လည်းအဖြစ်မရဘူးပေါ့နော်ဆိုရအနေနဲ့အားစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်တယ်ဆိုတာဟာပြည်သူလူထုအသင်းမှာအလုတ်ကန်အခွင့်အလမ်းတွေအများကြီးပေါ်လာပြီးတော့လုတ်တာကန်တာရှိပြီးတော့အလုတ်ကန်တွေပေါ်လာပြီးတော့ဒီဝင်ငွေတွေရအောင်ဖန်တီးပေးရမှာကအဓိကဖြစ်တယ်ဆိုတော့နားမလည်တာအဲ့တော့အခုသူတို့လုပ်နေတာကတော့ဗာလဲဆိုအခွန်အများကောက်ခံရဖို့ကိစ္စအဲ့တော့လုပ်ငန်းဖြစ်တာမဖြစ်တာအလုတ်ကန်ပေါ်တာမပေါ်တာကအဓိကမဟုတ်ဘူးငွေဘယ်လိုရအောင်ကောက်မလဲဆိုတာကိုအရင်စိုက်နေတယ်လို့ဖြစ်နေတယ်
အခုအစိုးရတက်တန်းတွင်လမ်းမဆက်တွေရေးကောင်းမွန်လာတယ်လို့တော်ဝန်ဆန်းစုကြည်ကပြောပါတယ်။ချင်းမျိုးရဒီမိုကရက်တစ်ပါတီဥက္ကဋ္ဌပူဆိုးဆန်ကတော့တာကိုသဘောမတူပဲချင်းမြင့်နယ်အတွင်းလမ်းမဆက်တွေရေးအပိုင်းလှုပ်ဆောင်တာမရှိခဲ့ဘူးလို့ဆိုပါတယ်
။ဒေါ်စုကတော့လမ်းမဆက်တွေရေးရန်ကောင်းနေပြီလို့ပြောတယ်။ဒါပေမဲ့သူ့အစိုးရတက်လာတဲ့နောက်ပိုင်းမှာလို့တဲ့ဟာတစ်ခုမှကျွန်တော်မတွေ့ဘူးချင်းပြည်နယ်မှာ။ဘာပဲပြောပြောအစိုးရဟောင်းကျွန်တော်ကြိုက်တော့ရှိမကြိုက်တော့ရှိလွတ်တော်ဟောင်းနဲ့အစိုးရဟောင်းစခဲ့တဲ့လမ်းမဆက်တွေရေးဒီအခုတော့ဒီဟာကြီးကဆက်လက်ပြီးရန်လုံးနိုင်တဲ့ချင်းနေရှိတယ်သူတို့စပီးခဲ့တဲ့ဟာရှင်းရှင်းပြောမယ်ဆိုရင်ချင်းပြည်နယ်မှာ NLD အစိုးရအနေနဲ့ဘာတစ်ခုမှမလုပ်ဘူးလို့ပဲကျွန်တော်ပြက်ပြက်သားသားကျွန်တော်ပြောချင်တယ
် NLD ပါတီအနေနဲ့2015ရွေးကောက်ပွဲအတွက်မဲဆွယ်ချိန်တုန်းကပြောဆိုစည်းရုံးခဲ့တဲ့အထက်2008အခြေခံဥပဒေကိုပြင်ဆင်ဖို့လှုပ်သွားမယ်ဆိုတာကလည်းအဓိကဥတည်ချက်အနေနဲ့ပါဝင်ပါတယ် Erago Kuchin tea let the account them upon nine day will look, Palonso or Democratic Party, Turia Ogata, Ma on Bisuga Suvare. Momura party, Turia Ota, Nangwe Tingaro, Amura Yinjasi Yin, Ninchangi Posamu Painima, Anne Relu with Hamare.
Ayazia, Town of Machibu, Digaro, Dinu Sumano, Tipelomila Gangara, Tia Dimare, Otoma Lugare Chiniara, Kumuada, Go Jambu, Yori Pigara by Sunga Jamal and Yoko, Pide Kataro Leve, the Pega Ninjangi, Surimelu Leve, the Pega Shatine Sura, Don Sanzia, Chenapata Daga, Bahamale, Josumu Machibu.
ကျွန်တော်ပတ်သက်တာကဒါကတော့လုံးဝတိုင်းနာတွေတွက်ကတော့တော်လေးပဲတန်ရရဖြစ်ပြဖြစ်တော့အများပြည်သူဆွေးနွေးမှာတောင်းဆန်းစုကြည်နဲ့တက်နေတာစိတ်သက်တညာနဲ့ဖြစ်နေပြီးတော့ငင်းငင်းရဖို့အတွက်တလေးခရင်မဲဆိုတဲ့အနေထားရှိတယ်မနေ့ကတောင်းဆန်းစုကြည်ရဲ့နောက်ဆက်သွဲမိခွန်းထဲမှာ NCE ကိုလက်မှတ်ရေးသူးသောမဲ့လို့ပြောဆိုခဲ့တယ်လို့နိုင်ငံတော်အတိုင်းပင်ခံယုံဝန်ကြီးဌာနကပါကြေညာချက်ထုတ်ပြန်ခဲ့တာပါအဲ့ဒီအပေါ်မှာ UNSC တာဝန်ရှိသူတွေကငြင်းဆူထားပါတယ်တောင်းဆန်းစုကြည်နေနဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်ကိုဖော်ဆောင်နေတဲ့ငြိမ်းချမ်းရေးကော်မရှင်စီမှာနောက်ဆုံးအတည်ပြုချက်ရယူပြီးမှထုတ်ပြန်တဲ့လို့တိုင်းဒေသနိုင်ငံရေးပါတီခေါင်းဆောင်တွေကဝေဖန်နေက nenge phishin pe nai na ga lwe yin to te phun pyu mu pyang le mu twi tauk sai ni de lu le tai da nai ngan ye party de ga shu myin ni ja de lu NLD အနေနဲ့ရှေ့ဆက်နိုင်ငံကိုတိုးတက်အောင်လှုပ်ဆောင်နိုင်မယ်လို့လည်းမျှော်လင့်သူတွေလည်းရှိနေကြပါတယ်ခင်ဗျာ
။နိုင်ငံဝင်သတင်းပေးပို့ထားတာပါ။ခုထာမှာလည်းဒေါက်တာဆန်ဆူဂျီရဲ့မိန့်ခွန်းပေါ်တုံးသက်ချက်တွေကိုဆက်ပြီးနားဆင်ကြရမှာပါ။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရတစ်နှစ်ပြည့်ချင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်ဆူဂျီပြောဆိုသွားတဲ့မိန့်ခွန်းဟာနိုင်ငံတော်အခြေပြမိန့်ခွန်းဆိုတာထက်ကြားဖြတ်ရွေးကောက်ပွဲအတွက်မဲဆွဲတဲ့မိန့်ခွန်းမျိုးဖြစ်နေတယ်ဆိုပြီးတော့လေးလာသူတချို့ကဝေဖန်ကြပါတယ်။ဒေါက်တာဆန်ဆူဂျီပြောတဲ့မိန့်ခွန်းအပေါ်မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ရဲ့တင်ဒန်းရေးရဒါရိုက်တာဦးအောင်သူငယ် The Voice Weekly ရဲ့ဒါရိုက်တာဦးစည်ရဲ့သူတို့ရဲ့သုံးသက်ချက်တွေကိုရန်ကုန်မြို့ VOA Studio မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါရှင
်။ဦးအောင်သူငယ်ကျေးဇူးတင်ပါတယ်ဦးစည်ရသူကျေးဇူးတင်ပါတယ်ကျွန်တော်တို့ဆွေးနွေးကြံအတွက်။ဆိုတော့ဒီဂျာတာပရီနေညမှာနိုင်ငံတော်အတိုင်းမင်္ဂပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတနှစ်တာဆွမ်းဆောင်ခြင်းနဲ့အစိုးရဆွမ်းဆောင်ခြင်းနဲ့ပတ်သက်ပြီးတော့နိုင်ငံပြောရတာကိုအောင်မင်းတို့ဦးစည်ရသူတို့နားထောင်ကြည့်ပဲကြည့်ပေးကြမှာပါ။ဆိုတော့ဦးအောင်မင်းရေဘုံရဒေါက်ဆန်းစုကြည်မိန်ကုန်းပေါ်မှာပေါ့နော်ရေဘုံရဦးအောင်မင်းတုံးတက်မယ်ဆိုရင်ဦးအောင်သူကြီးစိတ်ထဲမှာဘယ်လိုခံစားရလဲ။
ဆိုတော့ကျွန်တော်အမြင်ကပေါ့ဗျာ။ဆိုတော့သတင်းအချက်လက်နည်းတယ်။ဆိုတော့သူ့ရဲ့သဘောတရားတွေကိုပြောတာပုံများတယ်လို့ထင်ပါတယ်။နော်ဘာဖြစ်လို့ကျွန်တော်ဒီလိုပြောသလဲဆိုတော့နိုင်ငံတကာမှာဒီနိုင်ငံတော်အခြေပြမိကုန်းနေပြောတဲ့ဟာတွေရှိပါတယ်ဆိုတော့အဲ့လိုဟာမှာဘာပြောကြလဲဆိုတော့စီးပွားရေးစမ်းဆောင်နိုင်မှုဘယ်လောက်ကောင်းလာတယ်အလုပ်လက်မဲ့ဘယ်လောက်ရောကျသွားတယ်ဥမာဆင်းရဲမွေးတည်မှုဆိုပါစို့ဒါဆိုရင်ဘယ်လောက်လျှော့ချနိုင်တယ်စသဖြင့်ဒီလိုကိန်းကဏ္ဍအနေနဲ့ဟိုသက်တည်ထူပြီးတော့ပြောကြလာများပါတယ်နော်ဆိုတော့အဲ့တော့မနေ့ကမိကုန်းမှာပြန်ကြည့်တော့အဲ့လိုကိန်းကဏ္ဍဆန်ဆန်ပြောတာကတခုပဲရှိပါတယ်နော် 3D fan လို့ခေါ်တဲ့ယောဂ3ခုလျှော့ချသွားတဲ့ကိစ္စမှာအစိုးရရဲ့ကျန်းမာရေးစွမ်းဆောင်ချက်ကောင်းတယ်ပေါ့ဆိုတော့ဒီတစ်ချက်ပဲပြောသွားတာရှိပါတယ်
ဆိုတော့တိတ်ပြီးတော့မိန်ကုန်းတစ်ခုလုံးကိုရေပုံကပြောရင်တိတ်ပြီးအားရကျင်းနေဆရာမရှိဘူ
းဟုတ်ပါတယ
်ဟုတ်ဦးစရာက
တော့တော်ရည်ကျွန်တော်တို့နိုင်ငံတော်ခြေပြောင်းမိန်ကုန်းလို့တော့ပြောတယ်ဒါပေမဲ့ဘာနဲ့လဲတိုက်နေလဲဆိုတော့ဂျာပြည့်ရေကောက်ပွဲနဲ့လဲတိုက်နေတော့ campaign speech ပေါ့နော်အဲ့ campaign speech နဲ့ကျွန်တော်တို့ဒီနိုင်ငံတော်ခြေပြောင်းမိန်ကုန်းအဲ့နှစ်ခုနဲ့ရောနေတယ်အဲ့နှစ်ခုပေါင်းထားတဲ့ဟာမျိုးကျွန်တော်တွေ့ရတယ်ပေါ့နော်ဟုတ်ဟု
တ် campaign speech ဆိုလို့ပြောင်းလဲခြင်းတံပီးဆိုပြီးတော့ကြွကြော်တဲ့ရွေးကောက်ပွဲဝင်ခဲ့တယ်အခုကဂျာဖက်ရွေးကောက်ပွဲကလည်းမနေ့ကဆိုရင်ဂျာဖက်ရွေးကောက်ပွဲကလာတော့မှာ
ဟုတ်ကဲ့ဆိုတ
ော့အဲ့မှာသူကပြောင်းလဲခြင်းတံပီးဆိုတာအစားမှာပြည်သူနဲ့အတူဆိုပြီးတော့သူကနောက်ထပ်ကြွကြော်တဲ့စောင့်ဖို့တစ်ခုပေါ်လေထတ်ချတယ်ဦးဇော်ကဘယ်လိုတင်လဲတော့
အဲ့တော့ပြောင်းလဲခြင်းတံပီးဆိုတာကလည်းရိုးသွားတယ်လို့ဒါ strategy ရပါတော့ tactics ကကျွန်တော်တို့မြင်တဲ့ပုံရှိပါတယ်အဲ့ဒါကြောင့်မလို့နောက်ထပ်ပိုကြိုက်မယ်လို့ထင်တဲ့ဟာပေါ့နော်ပို့ပြီးတော့ ကက်ချီဖြစ်မယ်ပို့ပြီးတော့ဆွဲဆောင်မှုရှိမယ်ဆိုတဲ့ဟာပြည်သူနဲ့အတူဆိုတဲ့ဟာပြီးတဲ့ခါကျရင်ဒါနောက်၄နှစ်ဆက်သွားမယ်ပေါ့နော်ဒီကြပြရွေးကော်ပိုရေးအရေးမကြီးတော့ညာလဲဒါကျွန်တော်တို့ပြည်သူလူထုထောက်ခံမှုတစ်နှစ်တာအတွက်ကိုပြည်သူလူရဲ့ထောက်ခံမှုကိုဒါပြနိုင်မယ်လို့ယူဆတဲ့အတွက်ကြောင့်မလို့နောက်၄နှစ်လဲဆက်ချီတက်မယ်ပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်စိတ်ထဲတော့ခံစားရပါတယ်ဟုတ
်ပြည်သူနဲ့အတူဆိုတော့ကျွန်တော်ခံစားချက်ပေါ်တယ်ကျွန်တော်ကရွေးကောက်ပွဲမဲဆွဲတဲ့ဆောင်ပုံးနဲ့များပုံနီးနေသလားအစိုးရအဖွဲ့တစ်ခုရဲ့ဆောင်ပုံးဆိုတာထက်
ဆိုရေဘူးရအပြင်ပြောရင်တော့လေပြည်သူနဲ့အတူစာကိုကြားလို့ကောင်းတဲ့စကားလုံးပါပဲဆိုတော့ဒါကလည်းခုနအခုလက်ရှိရွေးကောက်ပွဲမှာလည်းဒါကြွေးကြော်တဲ့အနေနဲ့ဟိုသုံးမယ်ဆိုလည်းဖြစ်နိုင်တဲ့အနေအထားမျိုးရှိပါတယ
်မိန်ကုန်းတစ်ခုလည်းဦးနောက်လို့အားရစရာမရှိဆိုပေမဲ့အဲ့ဒီမိန်ကုန်းထဲမှာပဲကိုသဘောကျမိတဲ့ဟာလေးတစ်ခုရောမပြောနိုင်ဘူးလ
ားဆိုတော့အထူးသဖြင့်တော့ဟိုကျွန်တော်အမြင်ပေါ့နော်ဆိုတော့ဒါကဟိုနိုင်ငံတော်အခြေပြမေခွန်းနဲ့တော့သိမတူတယ်လို့ကျွန်တော်ခန်းစားရတယ်။ဆိုတော့ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာမှာလောက်ကြရင်သူအခမ်းအနားသဘောမျိုးရှိပါတယ်။ဆိုတော့လွှတ်တော်နှစ်ရလုံးကိုဖိတ်တယ်။ပြီးတဲ့ခါကျတော့အားလုံးကလက်ခုပ်တီးကြတယ်အားပေးတယ်။ပြီးတော့မေခွန်းကိုသဘောကျရင်လည်းဟို standing ovation ပေါ့ဗျာမတ်တက်ရပြီးတော့ဂုဏ်ပြုကြတယ်။ဆိုတော့မေခွန်းကိုမကြိုက်ဘူးဆိုလည်းဘူးစားသဖြင့်ပေါ့နော်ဒါတွေလောက်ကြတာရှိပါတယ်။ဆိုတော့အဲ့တော့မနေ့ကမေခွန်းကျွန်တော်ကြည့်တော့ခုနပြောတဲ့အဆောင်အယောင်ဟာတွေကင်းမဲ့နေတယ်လို့ခန်းစားရတယ်။ဆိုတော့ကျွန်တော်တို့လွှတ်တော်လည်းမပါဘူးလက်ခုပ်တီးတဲ့သူလည်းမပါဘူးတာမန်ဟိုရုပ်မြင်သံကြားကထုတ်လွှင့်တဲ့မိကုံတစ်ခုသဘောမျိုးပဲကျွန်တော်မြင်တာပေါ့နော်ဆိုတော့အဲ့တော့ဘာကောင်းသလဲပေါ့ကျွန်တော်ဘာကြိုက်သလဲပေါ့ဆိုတော့ဒီဥစ္စာမှာအလုံးပြန်ထုတ်လိုက်တဲ့အခါကျတော့လေဟိုကျွန်တော်ကကြားကျင်တာကကင်ကနာနဲ့အချက်လန့်နဲ့ကြားကျင်တာပေါ့ဆိုတော့အဲ့တော့ဒါမျိုးကျွန်တော်မကြားဘူးပေါ့နော်ဆိုတော့အဲ့တော့သဘောတရားတွေရွယ်ကြားသလိုဖြစ်ပါတယ်န
ော်ဦးဇေယျသူရောစိတ်ကြိုက်တွေးမိတာတခုခုများပါလေလား
ကျွန်တော်ကတော့ရေဘူးရအဖြစ်ရတော့သူဟာကျွန်တော်တို့ပြောနေကြဟာတွေဖြစ်နေတယ်ပေါ့နော်ဒါပေမဲ့ကြိုက်တဲ့ဟာရွေးဆိုရင်တော့ထဲထဲမှာကဟိုဒီဆိုရအဖွဲ့ခေါင်းဆောင်နေတဲ့ကဝန်ကြီးတွေတွေကနေပြီးတော့မှသူကရေချင်းပေါ်မှုတည်ပြီးတော့အခြေအနေမကောင်းရင်ဒါကဖြုတ်လဲမယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါကတော့ကျွန်တော်ကကြိုက်တယ်ဘာလို့လဲဆိုတော့ဖြုတ်လဲတချို့ကလဲတင်နေတယ်လို့ကျွန်တော်ယူဆလို့ပေါ့နော်ဟု
တ်ကျေးဇူးတင်ပါတယ်ဒီပြည့်ဖြစ်အတွက
်ဦးအောင်သူငယ်ဦးစေသူနဲ့ကိုကျော်သိန်းတွေ့ဆုံမြန်မြန်ကကနားဆင်ခဲ့ကြတာဖြစ်ပါတယ်သောတာရှင်များရှင်ခုခါမှာတော့စနေနေ့ညအတိုင်းလိုင်းလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
ရရှိများရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥဆောင်တဲ့အစိုးရတက်တန်းတစ်နှစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့အစိုးရတက်တန်းတစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမှာအတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားသွားပါတယ်။နှစ်ပေါင်း90လောက်မှာပထမဆုံးထွက်ပေါ်လာတဲ့အရသာအစိုးရကပြည်သူနဲ့အတူဆိုတဲ့ဆောင်ပုံတင်တဲ့ရှစ်ခီးကိုဖျက်ဆီးခြင်းနဲ့လို့ပြောဆိုသွားတဲ့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်ပြည်သူတွေအဖြစ်နဲ့သောတာရှင်တွေဘယ်လိုသဘောထားကြပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
သတ္တရှင်နဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့ဇာတာရင်းနေ့ညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။အခုတော့ VOA ကနေတောက်ကြနေညနေခင်းအစီအစဉ်တွေကိုဆက်ပြီးဒါရိုက်ထုံးလွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့နိုင်ငံရေးပါတီပေါ်ထွန်းရေးဆွေးနွေးပွဲဒုတိယနေ့အခြေအနေကိုတင်ဆက်ပေးကြပါတယ်။ရန်ကုန်မြို့မှာနှစ်ရက်တာကျင်းပခဲ့တဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းလာရေးတွေးဆောင်ဆွေးနွေးပွဲဒုတိယနေ့နောက်ဆုံးရက်မှာနိုင်ငံရေးပါတီဖြစ်မြောက်ရေးကော်မတီတရက်ကိုဖွဲ့စည်းတော့မယ်လို့ဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီကသတင်းထုတ်ပြန်လိုက်ပါတယ်။ဒီကြောင့်ပြည်စုံကိုဆွေးနွေးခဲ့ပြီးတောက်ကြနေကရန်ကုန်မြို့ကုန်းတဲ့များနဲ့ဆက်မှုအသင်းချုပ် UMFCC မှာလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုထောင်ကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံရေးပါတီတရက်ပေါ်ထွန်းလာရေးအတွက်ကြောင်းသားကောင်းဆောင်ဟောင်းနေနေပေအသီးသီးကတက်သည့်ပညာရှင်တွေနဲ့နိုင်ငံရေးကိုစိတ်ဝင်စားကြတဲ့အနေနဲ့ရရက်ကလူပုဂ္ဂိုလ်တွေဆွေးနွေးကြပြီးတဲ့နောက်နိုင်ငံရေးပါတီဖြစ်မြောက်ရေးကော်မတီကိုဖွဲ့စည်းသွားမယ်လို့ပြောဆိုလိုက်တာပါ။ဒီဖြစ်မြောက်ရေးကော်မတီမှာနိုင်ငံရေးလောကသားမကအတက်ပညာရှင်အသီးပညာရှင်တွေပါဝင်ဖို့ကိုပါဖိတ်ခေါ်သွားမယ်လို့88မျိုးဆက်တူဖြစ်တဲ့ဦးသက်ထွန်းကပြောပါတယ
်။ဖြစ်မြောက်ရေးကော်မတီနေနဲ့ဆိုရင်တော့ဒီအခြေခံအားဖြင့်အခုဒီစတင်ပြီးတော့ CEO ဖြစ်ရှားကြတာက ဒီကျောင်းသားမျိုးဆက်တွေလို့ပြောလို့ရတယ်ဒါပေမဲ့နိုင်ငံရေးပါတီတည်းပေါ်ထွက်လာဖို့ဆိုတဲ့ဥစ္စာကပညာရှင်တွေလိုအပ်ပါတယ်နော်အထက်ပညာပိုင်းဆိုင်ရာအသိပညာပိုင်းဆိုင်ရာပညာရှင်တွေအကုန်လိုအပ်ပါတယ်အဲ့ဒီအတွက်လည်းစတင်ဆွေးနွေးပွဲလုပ်ဆတဲ့ကလည်းဖိတ်ခေါ်ထားပါတယ်ပါတီတည်းထူထောင်မှုအတွက်ကိုအဲ့လိုပါတီရှင်တွေကိုဝင်ရောက်ပြီးတော့အကြံဉာဏ်ပေးဖို့ကူညီဖို့ဖိတ်ခေါ်မှာလည်းဖြစ်တယ်လို့ဒီပါတီမှာလည်းဝင်ရောက်ဆောင်ရွက်ဖို့ဖိတ်ခေါ်ထားပါတယ
်ရန်ကုန်မြို့မှာမတ်လ30နဲ့31ရက်နေ့နှစ်ရက်တာလုပ်ခဲ့တဲ့ဒီဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးမူဝါဒနဲ့တိုင်းရင်းသားတန်းတူရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးအရက်ဖက်စစ်ဘက်ဆက်ဆံရေးနိုင်ငံသားအခွင့်အရေးဒီမိုကရေစီနဲ့လူ့အခွင့်အရေးမျှတပြီးရေရှည်တည်တံ့တဲ့ဖွံ့ဖြိုးတိုးတက်မှုလူမှုရေးနဲ့သဘောဝပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုအပါအဝင်ကြားမအခွင့်အရေးတန်းတူရေးနဲ့အမျိုးသမီးနဲ့ကလေးသင်ငယ်အခွင့်အရေးတွေနဲ့ပတ်သက်လို့အကြံပြုချက်တွေကိုဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲကနေအားလုံးပါဝင်နိုင်တဲ့နိုင်ငံရေးပါတီတရက်ကိုဖွဲ့စည်းသွားမယ်ဆိုတော့ဆုံးဖြတ်ချက်တရက်ကိုချလိုက်နိုင်တာပဲဖြစ်တယ်လို့88မျိုးဆက်အုပ်ဖြစ်တဲ့ဦးမင်းစရာကပြောပါတယ
်ဒီတွဲဆောင်ဆွေးနွေးပွဲရဲ့အဓိကအောင်မြင်မှုရလဒ်ကဘာလဲဆိုတော့ကျွန်တော်ခုနကတော့ပြောခဲ့သလိုပါပဲကျွန်တော်နိုင်ငံရေးပါတီတရက်ကိုဖွဲ့စည်းရမယ်ဆိုတဲ့ဆုံးဖြတ်ချက်တစ်ခုကိုချလိုက်နိုင်တဲ့အစီအကိုရောက်သွားတာပါ
ဖွဲ့စည်းဖို့လုပ်နေကြတဲ့ဒီနိုင်ငံရေးပါတီမှာတိုင်းရင်းသားတန်းတူညီမျှရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးကိုဦးစားပေးလှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံအစည်းအဝေးကိုလည်းအာယုံဆိုင်လှုပ်ဆောင်သွားမယ်လို့88မျိုးဆက်တူဖြစ်တဲ့ဦးကိုကိုကြီးကပြောပါတယ်။ဒါအပြင်ဒီနိုင်ငံရေးပါတီကိုဘယ်လိုပုံဖွဲ့စည်းသွားမယ်ဆိုတဲ့အခြေခံစဉ်းစားချက်ကိုလည်းဦးကိုကိုကြီးကအခုလိုပြောပါတယ်။ဒီနိ
ုင်ငံနဲ့ညှိနှိုင်းနိုင်တာကဒီလိုထွက်လာတဲ့နိုင်ငံရေးပါတီဟာပြတ်တမ်းပုံစံမဟုတ်ဘူး။အပေါ်ကနေအောက်ကိုသွားတာမဟုတ်ဘူး။ကျွန်တော်တို့စဉ်းစားထားချက်တွေရှိနေတော့မှကြကြပြည့်ပြည့်သဘောထားတွေရယူပြီးတော့တွားတဲ့နိုင်ငံရေးရည်ကြွယ်မှုကိုကျွန်တော်တို့စတင်မိတ်ဆက်တာဖြစ်တယ်လို့ကျွန်တော်ဒါလေးပြောပြပြပါမယ်
။ဒီဆွေးနွေးပွဲကိုဒေသအသီးသီး၊နေပယ်အသီးသီး၊မျိုးဆက်အသီးသီးကနိုင်ငံရေးကိုစိတ်ဝင်စားသူ900နီးပါးလောက်တက်ရောက်ခဲ့ကြပါရယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြင်နောက်ထပ်ခိုင်မာအားကောင်းတဲ့နိုင်ငံရေးပါတီတရက်ထွက်ပေါ်လာဖို့လိုနေပြီလို့နိုင်ငံရေးစိတ်ဝင်စားသူတွေတာမကလေးလာသုံးသက်သူတွေကပါပြောဆိုထားကြတာပါ။နိုင်ငံရေးပါတီဖွဲ့စည်းဖို့လက်ရှိလုပ်နေသူတွေထဲမှာ88လူတို့အရေးတော်ပုံအတွင်းထင်ရှားသူခေါင်းဆောင်တို့ဖြစ်တဲ့ဥပ္ပောဥကောဦးမင်းကိုနိုင်ကိုတော့မတွေ့ရကြောင်းပါခင်ဗျာ
။ကုထအောင်တင်ပြပို့ထားတာပါ။ VOA ကနေသားဂျာနေညနေခင်းစီစဉ်တွေကိုဆက်ပြီးတိုက်ထုံးလွှင့်ပေးနေပြီးတော့မကြခင်မှာတင်ဆက်မဲ့ VOA American တန်ညပိုင်း 9:00-10:00 မြန်မာဘာသာစီစဉ်တွေမှာတော့အမျိုးသမီးကဏ္ဍသွေးတာဆောင်လေ American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍဆရာတွေကိုနားဆင်ကြရဖို့လည်းရှိပါရဲ့ရှင်။ဖြစ်ရခနေတောက်ကြနေနေခင်စီစဉ်နေဆက်ပြီးထုံးလင်းပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးပါမယ်ရှင
်မြောက်တလန်တစ်စာချုပ်နေတိုးဖော်ဝင်နေတဲ့ဘယ်ဂျင်နိုင်ငံဘရက်ဆယ်မြို့မှာတွေ့ဆုံနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တေလာဆန်ကမာမိတ်နိုင်ငံတွေရဲ့ကာဝေးအသုံးစိတ်တွေကိုတွန်းမြင့်မှုဒီကနေ့ပဲတိုက်တွန်းပြောကြားသွားပါတယ်အီရန်နဲ့ဆီးရီးယားလိုနေရာတွေမှာနေတိုးဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရေးမြစ်တွေဗန္ဒာရေးထောက်ပံ့တွေပြည့်ပြည့်စုံစုံရဖို့လိုတဲ့အကြောင်းမာမိတ်ဖွဲ့ဝင်နိုင်ငံတွေကနိုင်ငံရဲ့ဝန်ကြီးတွေကိုပြောကြားသွားတာပါယူကရိန်းပေါ်ရုရှားရဲ့ရန်လိုမှုတွေနဲ့ပတ်သက်လို့ဆွေးနွေးလို့ရောင်းလဲဒီကနေ့စောပိုင်းမှာပဲဝန်ကြီးတေလာဆန်ကပြောကြားထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မြို့သားလူညိုရေးအကြံပေးရရှိအောင်မိုက်ကယ်ဖလင်းကသူ့ပေါ်အရေးမြူပဲတညာဝင်ပြုမယ်ဆိုရင်သမ္မတထရန့်ရဲ့ရွေးကောက်ပွဲတာဝန်ရှိသူတွေနဲ့ရုရှားစုကအရာရှိတွေကြားဆက်သွယ်မှုတွေကိုလွှတ်တော်ကစုံစမ်းမှုတွေမှာပူးပေါင်းဆောင်ရွက်သွားမယ်အကြောင်းကမ်းလှမ်းလိုက်ပါတယ်။ငင်းစားဖို့ကြိုရီဖလင်းအနေနဲ့ပြောစရာအကြောင်းတွေရှိနေပြီးအချိန်နဲ့ပြင်ပြောဖို့ဆန္ဒရှိတယ်လို့လည်းသူ့ရဲ့အကျိုးဆောင်ရှင်တွေကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နဲ့ဆက်လူမျိုးစုဒေသကလူစီကားရဈေးတစ်ခုထဲမှာပြင်းထန်တဲ့ဘုံတလုံးဒီကနေ့ပောက်ကွဲရမှာလူ22ယောက်ထက်မနည်းသေဆုံးပြီး50ယောက်ထဏ်ရရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ကိုပိုင်ဦးချုပ်ခွင့်ဒစိပိုင်းရရှိထားတဲ့ကော်ရန်လူမျိုးစုဒေသရဲ့အစိုးရလုပ်ငန်းတွေရှိရာပရာချီနာမြို့မှာအမျိုးသမီးဝတ်ပြုသူတွေလာရောက်လေ့ရှိတဲ့ရှီယာမွတ်စလင်ဗလီအဝင်ဝမှာပောက်ကွဲမှုဖြစ်တယ်လို့လည်းကိုရန်တွေ့သူတွေနဲ့နိုင်ငံရေးတာဝန်ကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာယာလူကဖယ်ရှားခံထားတဲ့သမ္မတဟောင်းပက်ကွန်ငင်းကိုဖန်စီလိုက်ပြီမဲ့သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်ကြီးကြီးကျယ်ကျယ်တုံ့ပြန်မှုတွေတော့မတွေ့ရပါဘူး။ဒါပေမဲ့သမ္မတဟောင်းကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကိုတော့ဒီသတင်းပတ်ကုံမှာကျင်းပလိုက်မယ်လို့မျှော်လင့်ရပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုဝင်းမင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှဝန်ကာလီဖြစ်ပါတယ်။ကျွန်မအီတန်စပါရှင်။View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line to meter 24.25 နဲ့ 52 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ View ကိုဒါစီလူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမ်းမာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.